မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာဝယ်ထိန်းချုပ်ရေးအစီအစဉ်ဒီစရီတစ်ပိုင်းဖြစ်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတဝန်းပြန့်နှံ့နေတဲ့ကာယရောဂါဖြစ်ကြီးညာလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ကြာသာပတေးနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကျင်းပတဲ့အရေးပေါ်အစည်းအဝေးမှာဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။နိုင်ငံကမှာကူးစက်မှုတွေဟာလူစုလူဝေးနဲ့တက်ရောက်တဲ့ပွဲလန်ခန္ဓာတွေကနေကူးစက်တဲ့တာရကတွေတွေ့ခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာလည်းအစိုးရကဦးစီးကျင်းပတဲ့လူများပြားတက်ရောက်တဲ့ခန္ဓာတွေအစည်းအဝေးတွေကျင်းပမဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းဖော်ပြထားပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရာမြန်မာနိုင်ငံမှာဘုရားပထိုးတွေကိုလူများပြားလာရောက်လေ့ရှိရတဲ့အတွက်ခန္ဓာကိုယ်ပူဇင်စောင့်ကြည့်စစ်ဆေးသွားမှာဖြစ်တယ်လို့လက်တလောယောဂကူးစက်မှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့သူတွေကိုစစ်ဆေးတာတရားခွဲပြီးစောင့်ကြည့်ရတွေလုပ်မယ်လို့လည်းဆိုပါတယ်။သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေအနေနဲ့လည်းယောဂစောင့်ကြည့်စစ်ဆေးတာသွားလာမှုတွေကိုကန့်သတ်တာလိုအပ်ရင်တည်ထောင်ခွဲထားနိုင်မဲ့နေရာတွေကိုပြင်ဆင်ဖို့လည်းဆွေးနွေးကြတာပါ။လက်တလောမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားတဲ့သူတော့တယောက်မှမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ကပ်ရက်ရှိနေပြီးကုလူဆက်ဆံမှုတွေများပြားတဲ့အတွက်ယောဂအန္တရာယ်နဲ့ကျောင်းမှာစိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံတချို့ကလည်းခီးသွွားတာတွေကိုကန့်သတ်တာတွေသတိပေးချက်ထုတ်ပြန်ထားတာတွေလည်းရှိနေပါသေးတယ်။